ပြင်သစ်နိုင်ငံ Paris မြို့တော်ရှိ Cartis ယဉ်ကျေးမှုစင်တာနဲ့တခြားစီးပွားရေးလုပ်ငန်းအဆောက်အအုံအနီးမှာတောက်ကြာနေကအမျိုးသားတဦးကနေတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်ကြောင့်လူ3ဦးသေဆုံးပြီးအတော်များများဒဏ်ရာရှိကုန်ပါတယ
်ဘာje vais présider ce soir par l'intermédiaire de mon cabinet une réunion spécifique
သူဟာနိုင်ငံသားတွေကိုတိုက်ခိုက်ခြင်းနဲ့ဆိုတာပေါ်လွင်ပါတယ်ကတ်လူမျိုးစုတွေကိုအထူးပြုပြီးပြစ်မှတ်ထားတိုက်ခိုက်ခြင်းတွေသလားဆိုတာကတော့အစိုးရရှင်းနေတွေကဥဆောင်ပြီးတရားရေးဆိုင်ရာစုံစမ်းမှုတွေလှုပ်ဆောင်ပါလိမ့်မယ်လို့ပြင်သစ်ပြည်ထောင်ဝင်ကြီးဂါရက်စ်ဒါမနီကပြောပါတယ်အသက်69နှစ်အရွယ်တနတ်သမားကိုလည်းရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်ပါတယ်အဲ့ဒီလူဟာပြည်ကတဲ့တစ်နှစ်ကရွှေပြောင်းအခြေချနေထိုင်သူတွေကိုထားတဲ့စခန်းကိုတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်ဖမ်းဆီးခံရပြီးမကြာသေးခင်ကမှအကျဉ်းထောင်ကနေလွတ်မြောက်လာသူဖြစ်တယ်လို့ပါရစ်မြို့ကြီးအစိုးရရှင်းနေယုံကပြောပါတယ်အခုပြစ်ခတ်မှုကိုလည်းသူ့အနေနဲ့လူမျိုးရေးခွဲခြားခြင်းနဲ့စိတ်အခြေခံနဲ့ပြစ်ခတ်ခဲ့သလားဆိုပြီးစုံစမ်းစစ်ဆေးရေးအရာရှိတွေကလေ့လာနေကြပါတယ်ခင်ဗျာ